ကာဇာကမ်းမြောင်ဒေသမှာတနင်္ဂနွေနေ့နေ့မနေ့ဒေသစံတော်ချိန်မနေ့၈နာရီခွဲမှာစတင်အသက်ဝင်မဲ့အပြစ်ကရစေးသဘောတူညီချင်းအရာအစ္စရေးတရားခံတို့စတင်လွှတ်တော်တော့မယ်လို့အစ္စရေးဝန်ကြီးချုပ်ကပြောဆိုပါတယ်။ဟာမတ်အဖွဲ့နဲ့သဘောတူခဲ့တဲ့အပြစ်ကရစေးသဘောတူညီချက်ကိုအစ္စရေးဝန်ကြီးအဖွဲ့ကစနေနေ့မှာအတည်ပြုလိုက်တဲ့အတွက်အဆင့်၃ဆင့်ပါသဘောတူညီချက်အသက်ဝင်လာတော့မှာဖြစ်ပါတယ်။ပထမအဆင့်အဖြစ်စတင်မဲ့သဘောတူညီချက်အရာမနေ့ဖက်ကစပြီးသတင်းပတ်၆ပတ်နှစ်ဖက်စလုံးအပြစ်ကရထားမှာဖြစ်ပြီးဟာမတ်စ်ဘက်က42ရက်အတွင်းအစ္စရေးတရားခံ33ယောက်ကိုပြန်လွတ်ပေးမှာဖြစ်ပါတယ်။အစ္စရေးဘက်ကလည်းပါလက်စတိုင်းအကြီးအကဲ2000နီးပါးကိုပြန်လွတ်ပေးဖို့ရှိပါတယ်။တနင်္ဂနွေကစပြီးအစ္စရေးဒီပြန်လည်လွတ်လာမှာဖြစ်တယ်လို့ဝန်ကြီးချုပ်ဘင်ဂျမင်နာတာညဦးကစနေနေ့မှာထုတ်ပြန်ပြောဆိုပါတယ်။သဘောတူညီတဲ့ပထမအဆင့်မှာအစ္စရေးစစ်တပ်တွေဂါဇာနယ်စပ်ကိုပြန်လည်ဆုတ်ခွာမှာဖြစ်တဲ့အတွက်အိုးအိမ်ဆွတ်ခွာထွက်ပြေးခဲ့ရတဲ့ပါလက်စတိုင်းပြည်သူတွေလည်းနေရပြန်နိုင်မှာဖြစ်ပါတယ်။2023ခုနှစ်အောက်တိုဘာလ9ရက်နေ့ကအစ္စရေးနယ်တွေကိုဟာမတ်စစ်သေးကြဝင်ရောက်တိုက်ခဲ့ပြီးနောက်ဖမ်းဆီးသွားသူတစားက250လောက်မှ98ယောက်လောက်ပြန်လွတ်လာဖို့ရှိတဲ့အတွက်မိသားစုတွေစောင့်မျှော်နေကြပါတယ်။